ဒီကနေ့ဝင်ကြီးတို့အဖွဲ့ဒီ ECC အဖွဲ့နဲ့စစ်တွေမှာရှိတဲ့ရမီယဖာတွေ UN အဖွဲ့စည်းရုံးနဲ့တွေ့ပြီးဆွေးနွေးကြရတယ်ဆိုတော့ဒီကနေ့အဓိကဘလို့အကြောင်းအရာတွေကြွယ်ဆွေးနွေးကြရပါလဲရှင
်။ဒါမဲ့အနာဂတ်မှာဒီ UNING တွေနဲ့ပူးပေါင်းပြီးတော့မှဒေသတည်ငြိမ်တဲ့ community ကိုဆက်တုပ်ဖို့အစီအစဉ်တွေကိုဒီနေ့ဒါ Union Level ECC တွေနဲ့ဒါပထမဆုံးအကြိမ်ဆွေးနွေးတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအားလုံးကျွန်တော်ဆိုရင်ဒီကိစ္စရောက်ပါတယ်။
ဟုတ်ကဲ့ဆိုအခုလိုမျိုးဆွေးနွေးကြတဲ့အခါမှာအထူးသဖြင့်တော့ဒီဒေတာခန်တွေဘက်ကရမီယဖာတွေဘက်က NGO တွေနေရာပြန်လဲချထားရေးနဲ့ပတ်သက်ပြီးသူတို့ဘက်ကဆန္ဒနဲ့ပတ်သက်ပြီးဝန်ကြီးတို့ဘာများပြောပြတာရှိပါလဲရှင
်။အော်သူတို့ဆန္ဒကြီးလက်ရှိတော့ကျွန်တော်တို့ဒီစစ်တေမျိုးရဲ့တောင်ပိုင်းမှာတော့ဒီကြားလေးထားဖို့သူတို့ဒါလေးတွေသူတို့သဘောတူတဲ့အနေအထားရှိပါတယ်။တနေ့အပိုင်းနေရာတဲ့ဒီပြီးခဲ့တဲ့ကာလအားတွေကိုတော့ဒီမြမိမိဘတွေကစိတ်မပြောတော့ပါဘူး။ဒါမဲ့ဒီအနာဂတ်မှာတော့ဒီရခိုင်တိုင်းသားများဘက်ကလည်းညှတာသာစဉ်းစားပြီးမှုနဲ့ရခိုင်တိုင်းသားများရဲ့ဌာနကိုအလေးထားဖို့စသဖြင့်ဒါလေးတွေနဲ့သူတို့ဖြစ်စီခြင်းနဲ့စာတာလေးတွေကိုသူတို့ဆင်ပြဆွေးနွေးတာရှိပါတယ်။ဒီတော့ UN နဲ့ INGO ဖွင့်ပြရတဲ့သူတို့နားလည်ပြီးတော့မှကျွန်တော် EC နဲ့ညှိနှိုင်းပြီးတော့မှဟိုအဓိကသူတို့လည်းဒီရခိုင်တိုင်းသားများနဲ့ဒါဆန္ဒနဲ့ညီပေါင်းဆောင်ရွက်ဖို့ဒါအကြမ်းများပြင်းသဘောတူညီတဲ့အနေအထားကြောင်းတွေ့ရပါတယ
်။ဟုတ်ကဲ့ So UN တို့ DINGO အဖွဲ့အစည်းတွေကရောသူတို့ဒီရခိုင်ပြည်နယ်အတွင်းမှာသူတို့လုပ်ငန်းတွေပြန်ပြီးတော့လုပ်နိုင်ဖို့ပုံမှန်လုပ်နိုင်ဖို့အတွက်သူတို့ဘက်ကဒီဝင်ကြီးတို့ဘလို့တွေများဒီလုပ်ပေးဖို့တောင်းဆိုတာရှိလဲသူတို့ဘက်ကဘလို့အချက်တွေကိုအဓိကတင်ပြတာရှိပါလဲရှင်။အ
ဲသူတို့ဘက်ကနမတိကတော့သူတို့နေဖို့ကိစ္စပါနော်နေဖို့ကိစ္စလေးရတဲ့စစ်တေမျိုးတောင်ပိုင်းမှာဆိုတော့ငခုနေရာညမှာအစ်စ်ပြန်နေတဲ့ခါကျတော့လေအော်တချို့လေနေရာရတာရှိပါတယ်တချို့လေအခုလိုက်ရှာသေးပေါ့နော်ဒါတွေလည်းအစင်ပြေသွားမှာပါအဲ့တော့ကျွန်တော်တို့ကတော့ဒီအစိုးရနည်းပညာအထက်တန်းကျောင်းမှာလည်းစစ်တေမျိုးတောင်ပိုင်းမှာပေါ့အဲ့ကျောင်းမှာလည်းတို့ UN ဖွဲ့အားလုံးရဲ့ဒီအချို့ရုံးသားနဲ့ကိုယ်တော်နေအားလုံးကိုလည်းအဲ့ဒီမှာလုံခြုံရေးနဲ့ခါရှိတဲ့အတွက်ဒီအခုနေထိုင်ရေးပိုင်းကတော့ကြပြီးတော့တို့ဟိုအစင်ပြေနေတဲ့အနေအထားရှိပါပြီမပြေကြတဲ့အပိဒအစင်ပြေသွားမယ့်အနေအထားရှိပါတယ်နောက်တစ်ခုကတို့ကလုံခြုံရေးကိုဖြေချလေးလုပ်ပေးဖို့တို့ဆွေးနွေးတာကြောရှိပါတယ်ဒါလည်းကျွန်တော်လုံခြုံရေးအပြည့်အဝလုပ်ပေးထားတဲ့အနေအထားမျိုးကျွန်တော်ပြန်လည်ဆွေးနွေးတာရှိပါတယ်လူတို့အနေနဲ့ကလည်းအခုတို့ဒါပူပေါင်းဆောင်ရွက်မယ်ဆိုရင်တော့တကယ်တကယ်ဆိုရင်တော့လုံခြုံရေးတော့မှသိမလို့တော့ဘဲနဲ့စုံတစ်ဖက်နားလည်ပြီးဆိုရင်တော့အနာဂတ်မှာတော့တို့ဟိုဒီတိုင်းပုံမှန်တိုင်းဖြစ်သွားမယ်လို့ဒါလေးမျှော်လင့်ရမှာ
ဟုတ်ကဲ့ဆိုတော့အခုဝင်ကြီးတို့ရဲ့ ECC အဖွဲ့အနေနဲ့အခုဒီပုံမှန်အတိုင်းပေါ့နော်ဒီဆက်ဆံရေးတွေပြည်လည်သွားရအောင်လုပ်ငန်းတွေလည်းပုံမှန်အတိုင်းပြန်ဖြစ်အောင်အဓိကဘာဆက်လုပ်ပေးရမှာပါလဲရှင
်အဓိကလေဒီနေ့ကဟိုပြောရရင်တော့အောင်မြင်တဲ့အစီအွေတစ်ခုဖြစ်တယ် imminent ထိရောက်တဲ့အစီအွေတစ်ခုဖြစ်တယ်လို့ပြောခြင်းနဲ့ဒီနေ့ကဒါပထမဆုံးအကြိမ် union level အစီအွေဖြစ်တာပေါ့နော်အဲ့ဒီမှာနှုတ်တစ်ဖက်ကနားလေဟိုရသွားတဲ့အနေအထားမှာဘယ်လိုဖြစ်လဲဆိုတော့ရခိုင်တိုင်းသားဘက်ကနေတော့မှလည်းသူတို့ဒီခိုင်တိုင်းသားများအဲ့တည်းစဉ်းစားပြီးဖို့ပြောတာပေါ့နော်ဥမာဆိုရင်ဒီစစ်တွေနားမှာရွာ၃ရွာရှိတယ်ဒီရွာ၃ရွာကိုအဲသူစဉ်းရတယ်ပေါ့နော်ဒီတော့ develop ဖြစ်အောင်ဒါသူတို့စမ်းသပ်ရှိပါတယ်တစ်ခါအဖွဲ့ပြီးလုပ်ပေးတဲ့အတူတူဒီအဖွဲ့တွေကလည်းတကယ်ကိုဒုက္ခတွေမဟုတ်ဝင်မဲ့စဉ်းရတဲ့ဒါရွာတွေဖြစ်တဲ့ဒါတွေကိုလည်းဥမာအပြင်သူတို့လုပ်ပေးဖို့ပြောတဲ့အခါမှာမနေ့ကအဲ့ဒီ၃ရွာကိုဒါကျွန်တော်ဒီကမြမိမြဖရဲ့ကျွန်တော်ရဲ့နောက်ကနာ UNG ရဲ့သွားပြီးတော့မှလေ့လာပြီးတော့မှလုပ်ပေးမဲ့အနေအထားမျိုးကျွန်တော်တို့အခုပထမဆုံးဒါလုပ်ငန်းဟိုစီစဉ်ဆောင်ရွက်ထားတာပေါ့နော်ဒါလေးကတကယ်ကိုဒါ progress ပါပဲနားလည်မှုရသွားတယ်ဥစုံဆောက်လုပ်တဲ့လှုပ်ရှားမှုတစ်ခုလို့ပြောလို့ရပါတယ
်ဟုတ်ကဲ့အခုရခိုင်ပြည်နယ်ထဲမှာဖြစ်သွားတဲ့ပြဿနာတွေဟာဒေသခံတွေဘက်ကဒီ UN လို့အဖွဲ့အစည်းတွေဟလာဒီ INGO လို့အဖွဲ့တွေဟာဒီကူညီရေးပိုင်းတွေမှာတရားမျှတမှုမရှိဘူးဒါကြောင့်မလို့ဒေသခံတွေဘက်ကနေပြီးတော့ဒီခုလိုပောက်ကွဲကြတာဆိုရယ်ပြောဆိုကြတာရှိပါတယ်ဆိုတော့ဒီအပေါ်တွေမှာဒီ UN ကိုရှင်းပြတဲ့အခါမှာကုလသမဂ္ဂဒီ UN တို့အဖွဲ့အစည်းတွေဘက်ကသူတို့လက်ရှိအနေအထားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုပြန်ပြီးတော့ပြောပြတာရှိပါလဲရှင
်အခုဒီတိကျရင်ဖြစ်ပြီးနောက်ပိုင်းအခုလာမယ့်ပလန်တွေမှာအကျေစရေးတင်တက်တက်မဟုတ်တော့ဘဲနဲ့ဒီကွန်ပျူတာတက်ပါသူတို့ပလန်မှာထည့်ဆွဖို့ဖြစ်လာပြီဆိုတော့ဒီကိုအဲ့ဒီ development plan ကိုပါထည့်ဆွပြီးလုပ်ပြီဆိုရင်တော့ကျွန်တော်ထင်ပါတယ်ညှတာမှုတော့ပါလို့ဆိုတာသူ့လိုလိုဖြစ်လာမှာပေါ့ညှတာမှုရရှိလာရင်တော့ကျွန်တော်ထင်ပါတယ်နောက်ဆိုရင်တော့ဟိုအရင်တော့ပုံမှန်အတိုင်းပဲအားလုံးကဖြစ်ဖြစ်ချင်းချင်းရင်းရင်းနှီးနှီးနဲ့ဒီ UN နဲ့ INGO နဲ့ဒါလူထုနဲ့ပူးပေါင်းဆောင်ရွက်ကြမယ်အနေအထားတော့ပြောလို့ရပါတယ်
ဟုတ်ကဲ့ဝင်ကြီးကျေးဇူးများကြီးတင်ပါတယ်ရှင်